ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားရခိုင်ပြည်နယ်ကနေရာစွန့်ခွာသွားသူတွေပြန်လာနိုင်ရေးနားလည်မှုစွာကျင်လာတရက်ကိုကြာသပတေးနေ့ကျရင်နေပြည်တော်မှာလက်မှတ်ရေးထိုးဖို့ရှိပါတယ်။ဗုဒ္ဓနေ့ကကောင်းကောင်းမွန်မွန်ဆွေးနွေးခဲ့ကြပြီးကြာသပတေးနေ့မှာသဘောတူညီမှုလက်မှတ်ရေးထိုးဖို့မျှော်လင့်နေနောက်ဆုံးအဆင့်ရောက်နေပါပြီလို့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံဝင်ကြီးဦးကျော်တင်ဆွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီး AH Mahmoud Ali ကပြောကြားကြောင်း The Daily Star သတင်းစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာပြည်ထနာပါဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုအချိန်ကြီးနှိမ့်နိုင်ခဲ့ကြပြီးမှအခုလိုသဘောတူညီမှုရရှိရေးဆွေးနွေးခဲ့ကြတာပါ။ကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အပိသက်ဆွေးနွေးမယ်လို့လည်းဖော်ပြထားပါတယ်။ဒုက္ခသည်ပြန်လာနိုင်မယ့်အချိန်တတ်မှတ်ရေးနဲ့စစ်စစ်ရေးလုပ်ငန်းစဉ်မှာကုလသမဂ္ဂနဲ့တကွာနိုင်ငံတကာအတိုင်ဝိုင်းတို့ပါဝင်ရေးကိုဘင်္ဂလားဒေ့ရှ်ဘက်ကလိုလားပေမဲ့မြန်မာဘက်ကလက်ခံမယ်မခံဘူးဆိုတာမသိရသေးပါဘူး။